အမေရိကန်နဲ့မက္ဆီကိုကြားနယ်စပ်တိုင်းတည်ဆောက်ရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေဆက်ပြီးဖြစ်နေတဲ့အတွက်အစိုးရရန်တရားတစိတပိုင်းရန်နာထားရတာတရင်ငါပတ်သက်ဝင်လာတော့မှာဖြစ်ပါတယ်။ဒါပေမဲ့ချက်သပရီနေ့အထိအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အောက်တိုတာဥက္ကဋ္ဌနန်စီပလိုစီတို့ကြားအပြန်အလှန်အဖြစ်တွေတင်နေကြဆဲဖြစ်ပါတယ်။အောက်တိုတာနဲ့အထက်လက်တော်ကဒီမိုကရက်အမတ်အများအပြားကသဘောတူညီမှုရအောင်လှုပ်ချင်နေပေမဲ့လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူတို့ကိုညှိနှိုင်းခွင့်မပေးဘူးလို့သမ္မတထရမ့်ကကာဝေးဌာနမှာပြောကြတဲ့မင်ကွန်းမှာပြောပါတယ်။ဒီမိုကရက်အမတ်တွေအနေနဲ့တိုင်းပြည်အတွက်မှန်ကန်တဲ့အရာကိုလှုပ်ဆောင်ဖို့ရှေ့ကိုလှမ်းလာမယ်လို့သူမျှော်လင့်ကြောင်းနဲ့နိုင်ငံအတွက်မှန်ကန်တဲ့အရာကနေဆက်လုံခြုံရေးကိုခိုင်မာဆုံးအဆင့်ဖြစ်အောင်လုပ်ဖို့လို့လည်းပြောပါတယ်။ဒီမိုကရက်တွေကလည်းအစိုးရရန်ရပြန်ဖွင့်လာတဲ့နေဆက်လုံခြုံရေးကိုပိုထိအောင်လုပ်ဖို့သူတို့ဘက်ကညှိနှိုင်းမှုတွေခိုင်ခိုင်မာမာလုပ်မှာဖြစ်ကြောင်းဒါပေမဲ့နေဆက်တိုင်းကံရမှုကထိအောင်မှုမရှိဘဲအလဟတ်သက်ဖြုံးလာမျိုးဖြစ်နေတယ်လို့အမေရိကန်တွေရဲ့ပုံရိပ်လည်းထိခိုက်စေတယ်လို့ပြောပါတယ်။ထိပ်တန်းဒီမိုကရက်တဲ့ပါတီဝင်အလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတထရမ့်ရဲ့နေဆက်တိုင်းဟန်ဇင်ကန်ပစ္စည်းလိုအပေါ်ဖြစ်နေပြီးဒီအတွက်ငွေကုန်ချေးကျသိမ့်မခံနိုင်ဘူးလို့ပြောပါတယ်။